မေရိကန်ပြည်ထောင်စုညူဟန်ရှိုင်းပြည်နယ်မှာအင်ကာနေ့ကကျင်းပခဲ့တဲ့သမ္မတလောင်းဖြစ်ရေးပနမမဲပေးပွဲမှာဒီမိုကရက်တစ်ပါတီဘက်ကအထက်လွှတ်တော်မှဘာနီဆန်ဒါစ်ကအနိုင်ရခဲ့ပြီးရီပပ်ဘလီကန်ပါတီဘက်ကတတိယကြီးဒေါ်နယ်ထရမ့်ကအနိုင်ရခဲ့ပါတယ်မဲ90ရာခိုင်နှုန်းလောက်ရည်တွက်ပြီးချိန်မှာမစ္စတာဆန်ဒါစ်ကနိုင်ငံရေးဝန်ကြီးအောင်ဟီလာရီကလင်တန်ထက်မဲ20ရာခိုင်နှုန်းလောက်အသာနဲ့နိုင်ခဲ့တာပါဒေါ်နယ်ထရမ့်ကလည်း35ရာခိုင်နှုန်းလောက်မဲရပြီးတခြားရီပပ်ဘလီကန်ကိုယ်စားလှယ်လောင်းတွေကိုအနိုင်ရခဲ့တာပါဒီရလတွေက80ပြန်ဆိုင်ရမယ့်မဲပေးပွဲတွေပေါ်ဘလို့တည်ရမှုရှိမလဲဘာနီဆန်ဒါစ်နဲ့ဒေါ်နယ်ထရမ့်တို့နှစ်ယောက်ကြားဘလို့ဆင်တူနေတဲ့ဆွဲဆောင်မှုတွေရှိနေတယ်လဲဆိုတာကိုမဆုမြမွန်ကတင်ပြပါလိမ့်မယ်ရှင်
အမေရိကန်သမ္မတလောင်းဖြစ်ရေးစ조사နေသူတွေအတွက်အရေးပါတဲ့မဲဆန္ဒနယ်တစ်ခုဖြစ်တဲ့နယူးဟမ်ရှယ်ပြည်နယ်ကပနမမဲပေးပွဲတွေမှာဒီမိုကရက်တစ်ပါတီဘက်ကအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ရီပပ်ဘလီကန်ပါတီဘက်ကတတိယကြီးဒေါ်နယ်ထရမ့်ကအနိုင်ရရှိခဲ့ကြပါတယ်။ပထမဆုံးပါတီတွင်မဲပေးပွဲတွေကျင်းပခဲ့တဲ့အိုင်အိုဝါပြည်နယ်မှာတော့ဒေါ်နယ်ထရမ့်ရှုံးနေခဲ့လို့အခြေအနေမကောင်းတော့ဘူးလို့တော်တော်များများထင်ခဲ့ပေမဲ့နယူးဟမ်ရှယ်မှာတော့တခြားပြိုင်ဘက်တွေကိုအပြတ်အသတ်အနိုင်ရခဲ့တာကြောင့်ဆက်ပြီးတော့အခြေအနေကောင်းနေနိုင်တယ်လို့ Saint and Slam College ကနိုင်ငံရေးသိပ္ပံဌာနလက်ထောက်ပါမောက်ခ Chris Geldery ကတုံ့တက်ပါတယ်
The big result for the Republicans is that Donald Trump has righted his campaign. A lot of people thought that losing in Iowa would be the end of his campaign, an existential blow to it.
Donald Trump နဲ့တောင်ကရိုလိုင်းနာပြည်နယ်မှာလည်းဆက်ပြီးတော့အခြေအနေအတော်လေးကောင်းနိုင်ခြေရှိပါတယ်။ဒါကြောင့်မလို့သူ့ကိုဘယ်သူနိုင်နိုင်မလဲဆိုတာ Republican Party ဘက်ကမေးခွန်းထုတ်ဆရာဖြစ်လာပါတယ်။တမလောင်းဖြစ်ဖို့ပြန်ဆိုင်နေဆိုရင်လက်ရှိတာဝန်ရှိနေသူတွေတခြားပါတီခေါင်းဆောင်တွေရဲ့ထောက်ခံမှုရတဲ့သူမျိုးလို့မျှော်လင့်ထားကြပေမဲ့လလော့စဲထရမ့်စီမှာအဲ့လိုမျိုးထောက်ခံမှုမျိုးတခုမှရမထားပါဘူး။ဒါပေမဲ့အဲ့လိုမျိုးထောက်ခံမှုရထားတဲ့တခြားရှင်ပြိုင်နေသူတွေကိုကြည့်လို့ရှိရင်အဖြစ်ဆိုးမသွားတဲ့အခြေအနေမှာပဲရှိနေကြပါတယ်
။ Democratic Party ဘက်မှာတော့ Democratic Socialist လို့သူ့ကိုယ်သူကြီးညာထားတဲ့ Bernie Sanders ကအနိုင်ရရှိခဲ့တာပါ။ဒီပြည်နယ်မှာသူနဲ့ပြန်ပက် Hillary Clinton ရှုံးခဲ့တာက Clinton အတွက်အထိနာစရာဖြစ်တယ်လို့နိုင်ငံရေးအကြက်ခတ်တွေကပြောနေပါတယ်။ဒါကြောင့်လဲဆိုတော့အရင်တစ်ခေါက်သမ္မတလောင်းပြိုင်ဆိုင်ပွဲမှာ Clinton ကဒီပြည်နယ်မှာ Barack Obama ကိုအနိုင်ရရှိခဲ့တာဖြစ်တယ်လို့သူ့ရဲ့ခင်ပွန်းသမ္မတဟောင်း Bill Clinton ကလည်းသူ့ပြိုင်ဆိုင်ခဲ့စဉ်တုန်းကဒီပြည်နယ်မှာပဲအနိုင်ရထားခဲ့ပူပါတယ်။အခုတစ်ခေါက်မှာတော့ Clinton နဲ့ပြန်ပက် Bernie Sanders အပေါ်လွတ်လပ်တဲ့အတွေ့အမြင်ရှိသူတွေလူငယ်တွေရဲ့ထောက်ခံမှုအတော်လေးရရှိခဲ့ပုံရပါတယ်။ဒါကြောင့်အင်္ဂါနေ့တုန်းကနယူးဟမ်ရှယ်ပြည်နယ်ရွေးကောက်ပွဲရလဒ်ကြောင့်ကလင်တန်အောင်နိုင်ရေးအဖွဲ့အတွက်အကြီးအကျယ်ပြန်လည်သုံးသပ်စရာဖြစ်တယ်လို့နိုင်ငံရေးသိပ္ပံပညာရှင်ကထောက်ပြပါတယ်
The other alternative is that Sanders was doing something unique here that he can do in Nevada, that he can do in South Carolina, where even if he doesn't win, he can do very well, he can rack up delegates.
New Hampshire မှာ Sanders သူတို့ကြရလက်ရနိုင်ခဲ့တယ်လို့ Nevada, South Carolina ပြည်နယ်တွေမှာလည်းသူအနိုင်မရရင်တော့မှအခြေအနေအတော်လေးကောင်းနိုင်ပါလိမ့်မယ်။မဲပေးမဲ့ကုစရေတွေသူ့ဘက်ပေါအောင်လုပ်နိုင်ပါလိမ့်မယ်။ဒီတော့ Clinton Online အဖွဲ့အနေနဲ့ကရှုံးခဲ့ရတာက message စီယုံတဲ့စကားတွေကြောင့်လားသူတို့ message စီယုံမှုတွေကြောင့်လားClinton ကြောင့်ပဲလားဒါမှမဟုတ်လေ Sanders online ရေးစီယုံမှုကနေပြီးတော့ဘာကိုအတုနိုင်မလဲဆိုတာမျိုးကိုသုံးသပ်ဖို့လိုအပ်နေပါပြီ
။အင်္ဂါနေ့တုန်းက New Hampshire မှာအနိုင်ရခဲ့တဲ့ Republican စီးပွားရေးသမားကြီး Donald Trump နဲ့ Democratic Socialist Party Bernie Sanders တို့နှစ်ယောက်ကြားအင်မတန်ကွာခြားတဲ့အမြင်တွေရှိနေပေမဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်တဲ့အချက်မှာတော့အတော်လေးဆင်တူနေတယ်လို့လည်းသူကထောက်ပြပါတယ
်။ I think there are a lot of people who look at Donald Trump and look at Bernie Sanders and see people who want to shake things up. We're willing to say hey the system is rigged there's something wrong with it and you're suffering as a result of it and somebody else
Donald Trump Bernie Sanders တို့နှစ်ယောက်လုံးကလက်ရှိအခြေအနေတွေပြောင်းသွားအောင်လုပ်ချင်သူတွေဖြစ်တယ်လို့မြင်ရသူတွေကအများကြီးပါ။စနစ်ကြီးကယူရင်းနေတယ်အဲ့ဒါကြောင့်မို့အကျိုးဆက်တွေကိုခင်ဗျားတို့ခံနေရတာအဲ့ဒါကြောင့်တခြားသူကခင်ဗျားတို့ထက်ပိုကောင်းစားနေတာဆိုတာမျိုးသူတို့ကပြောဖို့ဝင်မလေးကြပါဘူး။သူတို့နှစ်ယောက်ရဲ့မူဝါဒတွေပြင်ဆင်တဲ့ဆိုတဲ့အကြံပြုချက်တွေကသိက်ကိုကွဲပါတယ်။ဘာကြောင့်ဒီအချိန်နေရောက်နေကြတယ်လဲဆိုတာထောက်ပြပုံချင်းကလည်းကွာပါတယ်။ဒါပေမဲ့မဲဆန္ဒရှင်တွေဘက်ကကြတော့ဘသူကပိုကောင်းအောင်လုပ်နိုင်မလဲဆိုတာကြည့်တော့သူတို့နှစ်ယောက်လုံးကအတိုင်းအတာတစ်ခုထိမဲဆန္ဒရှင်တွေကိုဆွတ်ဆောင်နိုင်တယ်လို့ကျွန်တော်ထင်ပါတယ
်။ New Hampshire ပြည်နယ် Saint and Slam College ကနိုင်ငံရေးသိပ္ပံဌာနလက်ထောက်ပါမောက်ခ Chris Geldery တုံ့တက်ပြခဲ့တာဖြစ်ပါတယ်။ပါတီနှစ်ခုလုံးကနောက်ထပ်အဆင့်သမ္မတလောင်းပြိုင်ဆိုင်ပွဲတွေကို February 20ရက်နေ့မှာကျင်းပဖို့ရှိတာကြောင့်အင်္ဂါနေ့တုန်းကအနိုင်ရရှိခဲ့သူတွေရောရှုံးနိမ့်ခဲ့သူတွေပါလာမယ့်မဲပေးပွဲတွေမှာမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့အာရုံစိုက်မဲဆွယ်နေကြပြီဖြစ်ပါတယ်ရှင်။